ထိုင်းနိုင်ငံရဲ့စီးပင်းခံဘီယင်းစနစ်ကိုပြုပြင်ပြောင်းလဲဖို့တောင်းဆိုနေတဲ့ဆန္ဒပြကျောင်းသားတွေအနေနဲ့မတိမငြိမ်ဖြစ်စေမဲ့အခြေအနေတွေကိုမဖန်တီးကြဖို့ထိုင်းဝန်ကြီးချုပ်ပရယုတ်ချောင်းအိုချာကအင်္ဂါနေ့ကပြောလိုက်ပါတယ်ဆန္ဒပြသူတွေရဲ့တောင်းဆိုချက်တွေကိုပါလီမန်ကစဉ်းစားပြီးမှဖြစ်ပြီးရုံးရင်းဆန်ခတ်ဖြစ်စေမဲ့အခြေအနေတွေကိုမဖန်တီးကြဖို့နဲ့ပြဿနာတွေကိုပူးပေါင်းဖြေရှင်းကြဖို့ဝန်ကြီးချုပ်ပရယုတ်ကပြောပါတယ်2019ခုနှစ်တုန်းကစစ်တပ်ဦးဆောင်ပြီးရေးဆွဲထားတဲ့ဖွဲ့စည်းပုံအခြေခံအဝတ်တွေကိုပြင်ဆင်ရေးဆွေးနွေးနိုင်ဖို့ကော်မတီတရဖွဲ့စည်းတာကြောင့်လဲပရယုတ်ကပြောပါတယ်ထိုင်းစစ်တပ်ကခံရတဲ့ကိုယ်စားလှယ်တွေပါဝင်တဲ့ထိုင်းတပ်လွတ်တော်ကိုဖန်တီးပြီးပရယုတ်ကဝန်ကြီးချုပ်ရာဒူတီမြဲရေးလှုပ်ဆောင်ခဲ့တယ်လို့လည်းဆန္ဒပြသူတွေကဆွဆွဲထားပါတယ်။ဝန်ကြီးချုပ်ကိုရွေးချယ်ရမှာရွေးကောက်ခံကိုယ်စားလှယ်တွေရဲ့အခမ်းအနားပုံပြီးပါဝင်စေလိုတဲ့အချက်လဲဆန္ဒပြသူတွေရဲ့တောင်းဆိုချက်တွေပါဝင်နေတာပါ။ဇူလိုင်လတဲ့ထိုင်းတရားရုံးတရုံးကအတိုက်ခံပါတီဖြစ်တဲ့အနာဂတ်ရှိသော Future Forward Party ကိုတရားမဝင်ပါတီအဖြစ်ပိတ်ပင်လိုက်ကြတဲ့ကဆန္ဒပြပွဲတွေစတင်ဖြစ်ပွားခဲ့တာပါ။အဲဒီနောက်ဆန္ဒပြပွဲတွေထိုင်းနိုင်ငံအနှံ့ပြန့်နှံ့သွားသလိုပြုပြင်ပြောင်းလဲရေးဆိုင်ရာတောင်းဆိုမှုတွေလည်းပုံပြီးကျပြန့်လာခဲ့ပါတယ်ခင်ဗျာ။